ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးမှာလူမျိုးတုံးတပ်ဖြတ်မှုကိုရွေချက်ရှိရှိလှုပ်ဆောင်ခဲ့ခြင်းမရှိကြောင်းလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အစိုးရခန်းစာကအတိအကျပြောဆိုထားတော့ပေါ့မေကွန်ထုတ်သူတွေရှိသလိုအကောင့်ဘက်ကရှုမြင်ကြသူတွေလည်းရှိပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ကဇန်နဝါရီလ20ရက်နေ့ထုတ်ပြန်ထားတဲ့ကြေညာချက်အရစာမျက်နှာ400ကျော်ရှိတဲ့သူတို့နောက်ဆုံးအစီရင်ခံစာကိုမြန်မာအစိုးရကိုပေးပို့လိုက်ပြီလို့ဖော်ပြထားပါတယ်။ဒါပေမဲ့ ICOE ဘက်ကပွင့်လင်းမြင့်တာမှုရှိရှိအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူမှုအဖွဲ့အစည်းတွေတော်တော်များများကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိခဲ့ပါတယ်။ပြည်တွင်းလူခွင့်လှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာကဦးအောင်မျိုးမင်းကတော့ICOE ရဲ့ကြေညာချက်မှာစစ်ရာဇဝတ်မှုကျူးလွန်တာတွေရှိတဲ့ဆိုတဲ့အချက်တွေကိုသူတို့အစီရင်ခံစာမှာဖော်ပြထားပေမဲ့ဘလို့အရေးယူဆောင်ရွက်တင်လဲဆိုတာကိုဖော်ပြထားတာမရှိတာကထောက်ပြစရာဖြစ်စေတယ်လို့ဆိုပါတယ
်အဓိက highlight ထားလုပ်တဲ့ကိစ္စကဒီချက်တွေကိုစုံစမ်းစစ်ဆေးဖို့ဆက်လက်လုပ်ဆောင်ရမယ်လို့ပြောထားတယ်ဒါပေမဲ့သူတို့ရဲ့အကြံပြုချက်တွေမှာစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အဖြစ်ရှိတဲ့သူတွေကိုချိရောက်စွာအရေးယူဖို့အတွက်တိုက်တွန်းထားတဲ့အကြံပြုချက်မပါဘူး။ကျွန်တော်တို့အဲ့ဒီအခြေအနေကစုံစမ်းတော့စုံစမ်းဒါပေမဲ့အရေးယူမှုအပိုင်းကိုသိပြီးတော့ထောက်ပြထားတာမရှိတဲ့အတွက်ကျွန်တော်တို့လက်ရှိအခြေအနေမှာဖြစ်နေတဲ့နိုင်ငံတကာကြားစွေးမှုဥပဒေချိုးဖောက်မှုတွေဖြစ်နေတဲ့ကျွန်တော်နိုင်ငံတကာဥပဒေချိုးထုတ်လို့ရရေးယူရမယ်ဆိုတဲ့ဟာကိုသူတို့လည်းသိပြီးတော့ဒါကိုဟိုစဉ်းစားထားတဲ့ပုံစံမရှိဘူးဆိုတာဒါတော့ကျွန်တော်သတိထားမိတယ်ဗျ
။ရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းဟာဂျီဦးအေးလွင်ကတော့အစီရင်ခံစာကရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမှုအဖွဲ့တွေအတွက်ထိရောက်မှုတစုံတရာရှိစေတယ်လို့သုံးသပ်သွားပါတယ
်။အဲတဲ့ချက်ကတော့သူတို့သုံးထားတဲ့အသုံးအနှုန်းလေးတွေပေါ့နော်။သုံးထားတဲ့ဝိသေသလေးတွေမှာဟိုလောကျော်အားသုံးနေဆိုတဲ့ဟာတော့ကျွန်တော်စိတ်ကြောင့်ဆလာလဲသုံးနေတယ်။အခုဒီမှာကသူက war crime ဆိုတာကိုလည်းသုံးထားတယ်နောက်ပြီးတော့ဒီ human rights violation မှာလည်းပဲဒါအပြင်းအထန်ဆိုတာကိုသူကတုံ့ထားတယ်နော်အဲ့ဒါလေးဟာကျွန်တော်ထူးခြားချက်ကလေးတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲ့တော့ဒီလိုပဋိပက္ခနောက်မဖြစ်အောင်အရင်တော့ရှိခဲ့တဲ့ harmony မျိုးသဟဇာတာလုပ်ပြန်ရအောင်လုပ်ဖို့အတွက်ကဒီလွဲမှားနေသောမှားယွင်းချက်တွေကိုပြန်ပြီးတော့ပြင်ဆင်ရမယ်ဆိုတော့ဒီသင်္ကန်းစာလေးကိုယူနိုင်မယ်ဆိုရင်ဒီ report ကအကျိုးရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ICJ နိုင်ငံတကာတရားရုံးကနေမြန်မာဂမ်ဘီယာအမှုမှာကြားပြတ်အရေးပေါ်စီမံမှုထားတဲ့မထားတဲ့ဆုံးဖြတ်ချက်ချတော့မှာမို့ ICOE ရဲ့အစီရင်ခံစာက ICJ ဆုံးဖြတ်မှုအပေါ်တက်ရောက်မှုတစုံတရာရှိနိုင်တယ်လို့နိုင်ငံရေးလေးလာတုံသက်သူအချို့ကတုံသက်တာတွေရှိတဲ့အပေါ်ဥအောင်မျိုးမင်းကတော့တက်ရောက်မှုရှိနိုင်မယ်မထင်ဘူးလို့တုံ့ပြန်လိုက်ပါတယ်ဥအောင်မျိုးမင်းကတော့တကယ်တည်းမြန်မာပြည်တွင်းတရားရေးစနစ်ဘလောက်အထိယုံကြည်ရမလဲဆိုတဲ့မေးခွန်းတွေနိုင်ငံတကာဘက်ကမေးနေတဲ့အပေါ်အစိုးရအနေနဲ့စနစ်တကျအဖြေရှာဖို့ပြောဆိုလိုက်ပါတယ်
တကယ်လို့ဒါခိုင်ခိုင်မာမာအရေးယူဆိုင်နေရှင်ဒီပကိုလည်းကျွန်တော်တင်ပြမလို့ဒီပကလည်းဘာမှလုပ်เสียမလို့ဒါပေမဲ့ပြည်တွင်းမှာရှိနေတဲ့စနစ်နဲ့နောက်ပုံစံကိုယ်တိုင်ကအားနည်းနေတဲ့အတွက်ကြောင့်မလို့အခုလိုမျိုးဒီပမှာကနေဝင်ပြီးတော့ဒါကိုပြောဆိုရတာမျိုးတကယ်လို့ဒီမှာပြည်တွင်းမှာရှိတဲ့အစ်စ်မှာတရားစီမှုတရားဥပဒေကိုမပေါ်ဆောင်နိုင်ရင်နိုင်ငံတကာအနေနဲ့ပေါ်ဆောင်မှုလိုအပ်တယ်ဆိုရင်လှုပ်ရှားမှုတွေတောင်းဆိုချက်တွေထွက်လာတာဖြစ်တယ်။ရရှိမှာပါကြောင့်လဲဆိုတော့ကျွန်တော်တို့ကပြည်တွင်းမှာအားကိုးနိုင်တဲ့လုံလောက်တဲ့ခိုင်မာတဲ့ညှတာတဲ့တရားစီမှုစနစ်မရှိလို့ပါပဲ
။ဟိန္ဒူဘာသာဝင်တဦးဖြစ်တဲ့ဦးနီမောကတော့လေလာစမ်းစစ်ချက်အစီရင်ခံစာမှာလူခွင့်ရေးချိုးဖောက်ခံရတာတပ်ဖြတ်ခံရသူဟိန္ဒူတွေနဲ့ပတ်သက်လို့အထူးတလဲဖော်ပြထားတာမရှိတဲ့အပေါ်မေကွန်ထုတ်ခဲ့ပါတယ်
ဒါကတော့စီးရင်ကတည်းကကျွန်တော်တို့ကလည်းတောက်ဆုပ်မီဒီယာကသူတွေကိုပြောနေကြပါအစိုးရလက်ရှိတဲ့တကပါးကလည်းဖြစ်ပါတယ်ဒါနဲ့ကျဒီပေမဲ့ကျွန်တော်တို့ဟာတိတိယောက်ယောက်နဲ့တိတိယောက်ယောက်ကဘာလို့မပေါ်ထုတ်လဲဆိုတာကတော့ကိုရီးနီးယားလည်းကျွန်တော်တို့အစီအစဉ်မှာပြောလိုက်တဲ့ကားကြီးကဒါလို့ဒီကအရင်ခံစားချက်တခုပါပဲဒါပြီးလို့လည်းလူကိုစုပ်ဖို့တရားမျှတမှုကျွန်တော်ဆင်တော့မရှိလို့လားဒါပဲပြောလို့ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ဖို့ရီမန်းလှုပ်ဆောင်နေဆိုပြီးနိုင်ငံတကာဘက်ကဆွဆွဲပြောဆိုနေပါတယ်မြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်ကိုညှင်းပယ်သလိုရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူးဒါပေမဲ့ဒီအဖြစ်ပြက်တွေအပေါ်တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီး အရေးယူသွားမယ်လို့တော့နိုင်ငံတကာကကြေညာပေးထားပါတယ်ရှင်။